ပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်ကတည်းကရပ်ဆိုင်ထားတဲ့မြေဆုံစီမံကိန်းနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့ပြတ်သားတဲ့အဖြစ်တစ်ခုပေးသင့်ပြီလို့နိုင်ငံတကာအရေးကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းတရုတ်နိုင်ငံကမြေဆုံစီမံကိန်းအတွက်အခက်အခဲတွေကိုကြိုလှွားပြီးမြန်မာအစိုးရနဲ့ဆက်ပြီးဆွေးနွေးမယ်လို့ပြောဆိုထားတာပါ။ရခိုင်အရေးနဲ့ပတ်သက်ပြီးနိုင်ငံတကာမျက်နှာစာမှာမြန်မာအစိုးရဘက်ကနေပြီးတရုတ်အစိုးရရဲ့ကာကွယ်ပြောဆိုပြမှုတွေအတွက်မြန်မာနိုင်ငံအနေနဲ့တရုတ်ရဲ့အကျိုးစီးပွားကိုပြန်လည်ငှက်ကွက်ဖို့သတိပေးတာလည်းဖြစ်နိုင်တယ်လို့သုံးသပ်သူတွေကလည်းရှိနေတာပါဒီသတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်မမမြင့်ခိုင်ကသတင်းပေးပို့ထားပါတယ်ရှင
်မြစ်ဆုံစီမံကိန်းလိုရေအားလျှပ်စစ်စီမံကိန်းကြီးတွေဟာမြန်မာပြည်ရဲ့ကာလကြာရှည်စွမ်းအင်လိုအပ်ချက်ကိုဖြည့်ရှင်ဖို့ဦးစားပေးမဟာပြုဟာမဟုတ်ဘူးလို့မြန်မာစွမ်းအင်ဝင်ကြီးကပြောခဲ့ပြီးမကြာခင်မှာပဲတရုတ်နိုင်ငံဘက်ကမြေဆုံစီမံကိန်းအတွက်မြန်မာအစိုးရနဲ့ဆက်လက်ဆွေးနွေးသွားမယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပြောကြားခဲ့တာပါဒါဟာမြန်မာအစိုးရကိုအကြက်ကင်တဲ့သဘောလို့မဆိုနိုင်ပေမဲ့ကာလကြာရှည်ရက်ဆိုင်ထားတဲ့မြေဆုံစီမံကိန်းနဲ့ပတ်သက်ပြီးမြန်မာအစိုးရအနေနဲ့တရုတ်နိုင်ငံဘက်ကိုပြတ်သားတဲ့အဖြေတစ်ခုပေးဖို့အချိန်သင့်ပြီလို့နိုင်ငံတကာအရေးကျွမ်းကျင်သူဒေါက်တာခင်စောဝင်းကပြောပါတယ်
ဒီနေ့ဆောင်ကိစ္စနဲ့ပတ်သက်လို့သူ့အနေနဲ့ကအဖြေတောင်းစောင့်ရရချက်တယ်လေ။မော်ဒီယာလည်းခြားကိစ္စတွေကမြင်ရနေတယ်။ဒီကိစ္စကိုဆက်ပြီးတော့ဖြေရမပေးဘူး။အဲ့လိုကြည့်မဲ့ဆန္ဒတော့ဒါကမှပြည်ဘက်ကအားနဲ့ချက်ချက်ဖြစ်ပေါ်လေ။ဆိုတော့ဒီချိန်မှာဒါကိုဝေါ်ယူချက်တစ်ခုယူပြီးတော့အားနဲ့ပတ်မယ်ဆိုတော့သူ့အနေနဲ့ကတော့ကိုယ်ပိတ်လို့ချက်မှလည်းဆိုရဲကမ်းလမ်းချက်ဆိုတဲ့ဆက်မှတ်လို့ရပါတယ်။ဟိုအချက်ကိန်းလို့တော့မမြင်ပါဘူး
။ဒါအပြင်ရခိုင်ရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှရောနိုင်ငံတကာမျက်နှာစာမှာပါတရုတ်အစိုးရအနေနဲ့မြန်မာနိုင်ငံဘက်ကနေကာကွယ်ရည်တည်ပေးခဲ့တာတွေအတွက်မြန်မာနိုင်ငံအနေနဲ့တရုတ်ရဲ့အကျိုးစီးပွားကိုပြန်လည်ငှက်ကွက်ဖို့သတိပေးတာလည်းဖြစ်နိုင်တယ်လို့ဒေါက်တာခင်စောဝင်းကအခုလိုပြောပါတယ
်။အဲဒါပြောလေနော် resolution နဲ့ခေါ်ခေါ် statement နဲ့ခေါ်ခေါ်ပြည်မဲ့ရုရှားရဲ့အင်အားကတော့ပါနေတာလေ။ဒါမှမဟုတ်ဒီကံသူဝိုင်းဝိုင်းပြီးတော့အကျိုးဆောင်ပေးခဲ့တယ်။အတွက်ဒီလိုအရင်လည်းပြန်ကြည့်တော့ဆိုပြီးတော့အဲဒီ message လည်းဖြစ်နေတာလေ။
မြန်မာပြည်ကရခိုင်အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအဖွဲ့ကြီးကရောနိုင်ငံတကာကပါစိတ်ရှည်တီးခံကြဖို့ကုလသမဂ္ဂဆိုင်ရာတရုတ်တန်အဖွဲ့အကြီးကဝူဟိုင်ထောက်ကကုလသမဂ္ဂလုံခြုံရေးကောင်စီမှပန်ကြားခဲ့တာပါမြန်မာအစိုးရရဲ့ကြိုးပမ်းမှုကြောင့်ရခိုင်ပြည်နယ်ရဲ့အခြေအနေဟာတည်ငြိမ်တဲ့ဘက်ကိုဦးတည်လာပြီးဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်တရုတ်နိုင်ငံဘက်ကမြေဆုံစီမံကိန်းကိစ္စဆက်ပြီးဆွေးနွေးဖို့ပြောတာဟာမြန်မာအစိုးရကိုပုံမှန်သတိပေးနေကြပုံစံဖြစ်ပြီးတရုတ်နိုင်ငံအနေနဲ့မြေဆုံစီမံကိန်းနဲ့ပတ်သက်လို့အဖြေတစ်ခုရလိုတဲ့သဘောဖြစ်တယ်လို့မြမအရေးလေးလာသူသတင်းစာဆရာဦးစီသူအောင်မြင့်ကပြောပါတယ
်ကျွန်တော်နားလည်တော့ကဒီစီမံကိန်းနဲ့ပတ်သက်ပြီးတော့မြမအစိုးရဘက်ကဘာအဖြေမှမပေးသေးဘူးကျွန်တော်နားလည်တော့ကစီမံကိန်းယာယီရပ်ဆိုင်လိုက်တဲ့အခြေကစပြီးတော့မှအစိုးရဒီမှာပုံမှန်တို့ဘယ်လိုများဒီကိစ္စကိုစီမံဆောင်ရွက်ထားလဲဘယ်လိုများဆုံးဖြတ်ချက်ရှိလဲဆိုတာအုံမမင်းနေကြပြီးတော့မှပုံမှန်သတင်းထုတ်ပြန်နေကြမယ်မြန်မာအစိုးရရဲ့အဖြေတစ်စုံတရာမရသေးတော့သူတို့ကဟိုရရမလားသူမို့ပုံစံမဲ့ဒီဥစ္စာကိုပြောင်းရမလားသူမို့အခြားသောဟိုဖွံ့ဖြိုးရေးစီမံကိန်းနေနဲ့အဲ့လိုမျိုးလုပ်မလားအဲ့ဒါမှမဟုတ်ဝေကြီးရှင်းနေတာပဲလုပ်မလားဆိုတာသူတို့မသိသေးတဲ့အခါကျတော့မြန်မာအစိုးရနဲ့ဆက်ပြီးတော့မှသူညှိနှိုင်းပြီးတော့မှလှုပ်ဆောင်မှုရှိတယ်ဆိုတာကိုအားလို့ဆိုတာပြောတယ်လို့ပဲယူဆပါတ
ယ် NLD အစိုးရတက်လာပြီးတဲ့နောက်ဧရာဝတီမြေဆုံမြညာမြေဝမ်းရေအားလျှပ်စစ်စီမံကိန်းလေလာစီစစ်သုံးသပ်ရေးကော်မရှင်ကို2016ဩဂတ်လမှာဖွဲ့စည်းပေးခဲ့ပြီးအဲ့ဒီကော်မရှင်ရဲ့ပထမဆုံးအကြိမ်အစီရင်ခံစာကို2016နိုဝင်ဘာမှာနိုင်ငံတော်သမ္မတထံတင်ပြခဲ့ပါတယ်အဲ့ဒီအစီရင်ခံစာကိုအများပြည်သူသိအောင်ထုတ်ပြန်ခဲ့ခြင်းမရှိသလိုအပြည့်သက်အစီရင်ခံစာဘယ်တော့ထုတ်ပြန်မလဲဆိုတာကိုလည်းသိချာမသိရသေးပါဘူးသမရဦးသိန်းစိန်လက်ထက်ကယာယီရက်ဆိုင်ခဲ့တဲ့မြေဆုံစီမံကိန်းကိုလူထုကအပြီးတိုင်ရက်ဆိုင်စေလိုပေမဲ့ဒါဟာတရုတ်နဲ့မြန်မာအစိုးရကြားဘလောက်အပေးအယူလုပ်နိုင်မလဲပေါ်မူတည်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက် KDNG အဖွဲ့ကကိုစားကြီးကပြောပါတယ
်တရုတ်နဲ့မြန်မာနိုင်ငံအတွင်းမှာရင်းနှီးမြှုပ်နှံမှုဒီအစိုးရနဲ့လွန်ခြွဲပွဲမှာဒါအတိတ်ကကြားမှာအကြေကြီးမြေဆုံရဲ့တာတာကိုတရုတ်ဘက်ကဘလောက်ကြည့်သူတို့ကအပြည့်အယုံလုပ်နိုင်လဲဆိုတဲ့ဟာတရုတ်ရဲ့ဆုံးဖြတ်ချက်ပေါ်မှာမူတည်နေတဲ့ဒီအပိုင်းကတော့
အမေရိကန်ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့မြေဆုံစီမံကိန်းကိုပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်ယာယီရက်ဆိုင်ခဲ့ပြီးတဲ့နောက်တရုတ်မြန်မာနိုင်ငံဆက်ဆံရေးကိုအဖို့ထစ်ဖြစ်စေခဲ့တာပါတဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးစေတယ်ဆိုတဲ့စိုးရိမ်မှုတွေကြောင့်မြေဆုံစီမံကိန်းကိုရက်ဆိုင်ပြီးတခြားအစားထိုးစီမံကိန်းတွေလုပ်နိုင်ဖို့အရေးနှစ်ဖက်နိုင်ငံအရာရှိတွေဆွေးနွေးခဲ့ကြတယ်ဆိုတဲ့သတင်းတွေလည်းပြီးခဲ့တဲ့ဧပြီလတုန်းကထွက်ပေါ်ခဲ့တာပါမြေဆုံရေအားလျှပ်စစ်စီမံကိန်းဟာနှစ်ဖက်သဘောတူညီထားတဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုဖြစ်ပြီးပြည့်ပြည့်စုံစုံအတည်ပြုပြီးသားလုပ်ငန်းစဉ်ဖြစ်တာကြောင့်အခက်အခဲတွေကိုကျော်လွှားပြီးဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာလည်းဖြစ်ပါရဲ့ရှင်